လွတ်တော်မှာမကြခင်အဆိုပြုတင်သွင်းဖို့ရှိနေတဲ့မီဒီယာဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်လို့ရော BLC မြန်မာနိုင်ငံရှိနေများကောင်စီကဘာတွေများအဆိုပြုထားတယ်ဆိုတာကိုတော့ဦးစံမိုးဝေကပြောပြပေးပါမယ်
။ဟုတ်ကဲ့ကောင်းပါပြီ။မြန်မာအစိုးရကနေရေးဆွဲထားတဲ့ပုံနှိပ်ထုတ်ဝေရေးဥပဒေကြမ်းကိုပြန်ကြားရေးဝန်ကြီးဌာနကနေရှေ့နေကြုံရုံးကိုတင်ထားတယ်လို့လည်းဆိုပါတယ်။ပြည်ပမှာခြေစိုက်တဲ့မြန်မာနိုင်ငံရှိနေများကောင်စီအထွေထွေအတွင်းရင်းမှုဥအောင်ထူးကတော့မီဒီယာနဲ့ပတ်သက်ပြီးတော့ဥပဒေရေးဆွဲမယ်ဆိုရင်လူထုရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ကိုအကာအကွယ်ပေးတဲ့နည်းလမ်းနဲ့အဲ့ဒီဥပဒေကိုချဉ်းကပ်တဲ့လို့ပြောပါတယ
်လူထုကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရခွင့်ရပေးမယ်เนาะဆိုတဲ့အခြေခံချဉ်းကပ်ဖို့လိုပါတယ်အဲ့တော့လူထုကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကျင့်သုံးတာကိုအင်းချုပ်မယ်ဆိုတဲ့အခြေခံနဲ့ချဉ်းကပ်ခဲ့တာကြားပါပြီအဲ့တော့ဒီချဉ်းကပ်မှုကိုကြောင်းနေခြင်းလေလက်တွေ့ရပြောမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်354မှာပါရှိတဲ့ပြဋ္ဌာန်းချက်ဟာလူလဆော်ထုတ်ဖို့ပြောဆိုပိုင်ခွင့်ကိုကန့်တတ်တဲ့ဟလားပိတ်ပင်ဓာစီးမှုအခြေခံနဲ့ချိတ်ကပ်ထားတာပါအဲတော့ကျွန်တော်တို့ကဥပဒေရဲ့စဉ်းစားပုံကိုအမှန်ကန်စဉ်းစားစီခြင်းအဲတော့အခုအထဲမှာဗျာအခုဂနေဆိုရင်အထဲမှာမီဒီယာဝက်ရှော့လုပ်နေကြတယ်ကျွန်တော်တို့ကသူတို့ဘာတွေချိတ်ကပ်လဲမသိဘူးကျွန်တော်တို့အကြံပေးခြင်းအချက်ကပါဆိုတော့ချိတ်ကပ်ပုံချိတ်ကပ်နည်းကလူတို့ရဲ့လူလာတော်တို့ကိုပြောဆိုပိုင်ခွင့်ကိုပြည်ပင်နဲ့ချင်းထုတ်တဲ့အခြေခံမရှိကပ်ပဲနဲ့ခွင့်ပေးတဲ့အပြည့်အခြေခံချိတ်ကပ်ဖို့လိုတယ
်။လက်ရှိတည်ဆဲဥပဒေထဲမှာလွတ်လပ်စွာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုအဟန့်အတားဖြစ်နေတာတွေအများကြီးရှိနေတယ်။အဲ့ဒီဥပဒေတွေတည်ရှိနေသည်မီဒီယာဥပဒေကောင်တစ်ခုထွက်လာနိုင်မှာမဖြစ်နိုင်ကြောင်းလည်းသူကထောက်ပြပါတယ်
။လက်ရှိမြန်မာနိုင်ငံမှာတည်ရှိနေတဲ့အဟန့်အတားဖြစ်နေတဲ့ဥပဒေစိုးတွေကိုသူသိမှုလိုတယ်။ဥပမာဆိုရင်1962ခုနှစ်ပုံနေသူနဲ့ထုတ်ဝေသူငယ်ဖောက်နေဥပဒေအဲ1985ခုနှစ်ငွေတော်နှုတ်ကြီးဖြစ်စုမြန်မာအနေမှာကာဝဲဥပဒေအဲ1996ခုနှစ်ကွန်ပျူတာပညာဥပဒေအဲနောက်2004ခုနှစ်အီလက်ထရောနစ်စက်သွယ်ဆောင်ရေးဥပဒေဒီဥပဒေတွေကလူလို့သူတို့ပြောဆိုရင်ပိုင်ခွင့်ကိုသူကအနှောင့်အယှက်အဟန္တာပြည်နေဥပဒေတွေဆိုဒါတွေမယုတ်သိမ်းမဲနဲ့ဘရော့မှဒီကျွန်တော်တို့မီဒီယာဥပဒေကောင်းထွက်မလာနိုင်ဘူ
းဒီမိုကရေစီနိုင်ငံတွေမှာရှိတဲ့လူတိုင်းလွတ်လပ်စွာတည်ခွင့်ဆိုတဲ့ဥပဒေကိုပြဋ္ဌာန်းဖို့လိုကြောင်းနဲ့အဓိကအရေးကြီးဆုံးကတော့လွတ်လပ်တဲ့တရားစီရင်ရေးဖြစ်တယ်လို့မြန်မာနိုင်ငံရှိနေများကောင်စီအထွေထွေအတွင်းရေးမှူးဦးအောင်ထုကပြောပါတယ
်။သတင်းမီဒီယာဆိုင်ဥပဒေကိုမပြတ်တမ်းခင်မှာနိုင်ငံသားတိုင်းမှာ right to know ဆိုရှိပါတယ်။အဲ့ဒါပါဆိုတော့ဒီသိခွင့်ဆိုရှိတယ်။နိုင်ငံသားတိုင်းရဲ့သိခွင့်ကိုဥပဒေတရားပြဋ္ဌာန်းဖို့လိုတယ်။ဒါဒီမိုကရေစီနိုင်ငံတွေမှာရှိတယ်၊ဒီနည်းရင်ထိုင်းနိုင်ငံမှာရှိတယ်၊ပြည်ညနိုင်ငံမှာရှိတယ်။ Information Act ကိုခေါ်တယ်။ဒီ Act ကိုအရင်ပြဋ္ဌာန်းဖို့လိုတယ်။ Not လူဝဲမီဒီယာဥပဒေပြဋ္ဌာန်းကြတာ။တော့ထင်းချုံကောက်ဝဲမဲ့တရားစီရင်မလွတ်လိုက်ရင်ဘာမှလက်တွေ့ကျွန်တော်သတင်းစာဆရာတွေကြိုးရှိအောင်မဟုတ်ဘူး။ဒါကြောင့်ဒီမီဒီယာဥပဒေကိုမပြတန်းခင်မှာပြဋ္ဌာန်းတဲ့အချိန်မှာဒီတရားစီရင်လွတ်လပ်မှုကိုတိစောက်ဖို့လိုတယ်
။ရန်ကုန်မြို့မှာကျင်းပနေတဲ့မီဒီယာအလုတ်ယုံဆွေးနွေးပွဲနဲ့တိုက်ဆိုင်ပြီးတော့ပြည်ပအခြေစိုက်မြန်မာနိုင်ငံရှိနေများကောင်စီကပြီးခဲ့တဲ့10နှစ်နီးပါးအတွင်းလေ့လာဆွေးနွေးပြီးတော့မူကြမ်းရေးဆွဲထားတဲ့လူထုသတင်းဖြန့်ချီရေးဆိုင်ရာမီဒီယာဥပဒေကိုအဆိုပြုထုတ်ပြန်လိုက်တယ်လို့လည်းသိရပါပါခင်ဗျာ